းတွေကို TV တို့ကွန်ပျူတာတို့ပေးကြည့်တဲ့အချိန်များရင်များသလိုသူတို့ရဲ့အပြုမူပိုင်းမှာတက်ရောက်မှုရှိတယ်ဆိုတာသူတေသနာနောက်တစ်ခုကထပ်ပြီးတွေ့တယ်နော်ကိုသားညွန့်ဦး TV screen လက်ကင်ဖုန်း screen tablet computer screen အားလုံးကိုညီညွတ်ပြီးတော့အဲ့ဒီ screen တွေကိုကြည့်တဲ့အချိန် screen time လို့ပြောရမလားအဲ့ဒီ screen time များလေသူတို့အပြုမူတွေကိုထိခိုက်လေဖြစ်နိုင်တယ်တဲ့
စင်ကာပူအမျိုးသားတက္ကသိုလ်သုတေသီရီရဲ့လေးလာတွေ့ရှိချက်ကိုပြောတာမဟုတ်လားမဆင်မမွေရဲ့ဒီလန်ဆန်စစ်သိပ်ပံဂျာနယ်ထဲမှာဆောင်းပါးဖော်ပြခဲ့တာလေသုတေသီရီကစင်ကာပူကတစ်နှစ်ကနေပြီးတော့၃နှစ်နဲ့မူဂျိုကျောင်းသွားတဲ့အရွယ်ကလေး900ကိုလေးလာခဲ့ကြတာအဲ့ဒီအရွယ်ကလေးတွေတစ်နှစ်ကို screen time 3နာရီကျော်အောင်ကြည့်လို့ရှိရင်မူလာတန်းအရွယ်ရောက်တဲ့ခါမှာတိတ်လှုပ်လှုပ်ရှားရှားမနေကြတော့တာလေးလာတွေ့ခဲ့ရတယ်တဲ့
အခုလိုမျိုး9နှစ်အောက်ကလေးတွေတနည်းကိုဘလောက်ကြာအောင်လို့ screen time ပေးတယ်လဲဆိုတာကိုမိဘတွေကတဆင့်သူတေတီတွေကစာရင်းပြုစုထားပြီးတော့မှအဲ့ဒီကလေးတွေအသက်9နှစ်ရောက်တဲ့အချိန်မှာသူတို့ဘလောက်လှုပ်လှုပ်ရှားရှားနေတယ်လဲကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတွေဘလောက်လုပ်ကြတယ်လဲဘလို့အချိန်တွေအိပ်ယာဝင်တယ်လဲအိပ်ယာထားတယ်လဲဆိုတာတွေကိုထပ်ပြီးတော့လေ့လာခဲ့ကြတာရှင
် TV ကြည့်တာ smartphone တို့ tablet computer တို့ပေါ်ကနေပြီးတော့ video ကြည့်တာဂိမ်းကစားတာတို့အားလုံးပါတဲ့ဒီ screen time တနည်းကို3နာရီကျော်တဲ့ကလေးတွေဟာနောက်မှာကုလက်လှူရှားအားကစားတွေမှာတခြားကလေးတွေလောက်ချိန်ကြာမလုပ်ကြတာကိုတွေ့ရတယ်တဲ့
စင်ကာပူကအသက်9နှစ်အောက်ကလေးတွေရဲ့ screen time ကရေဘူရတနည်းကို2နာရီခွဲလောက်ရှိကြတာတဲ့အဲ့ဒီ2နာရီခွဲလောက်မှာ TV ကြည့်ကြတဲ့အချိန်ကအများဆုံးပဲနောက်လက်ကင်ဖုန်းတို့ tablet computer တို့လိုမျိုးကိုယ်ပေါ်မှာကင်လို့ရတဲ့ပစ္စည်းတွေပေါ်မှာကြည့်ကြတာကလည်းအဲ့ဒီ2နာရီခွဲရဲ့3ပုံတစ်ပုံလောက်ရှိတယ်တဲ့screen time ကြည့်တာတနာရီမပြည့်တဲ့ကလေးကနည်းနည်းလေးရှိတာကိုပဲတွေ့ရတယ်တဲ့
ကလေးတွေရဲ့ကျန်းမာရေးနဲ့ screen time ဆက်ဆက်နေတဲ့ဆိုတာကိုသူတို့ရဲ့အခုလေးလာမှုကထပ်ပြီးတော့တက်တည်ပြလိုက်တာဖြစ်တယ်လို့လေးလာအစီအစဉ်စာရေးခဲ့တဲ့စင်ကာပူအမျိုးသားတက္ကသိုလ်ကသူတည်ဘွန်ဂျီချန်းကပြောထားတယ်လေကလေးငယ်တွေကို screen time short ချရမယ်ဆိုတာထပ်ပြီးတော့တက်တည်ပြလိုက်တာလို့ထုတ်ပြန်ချက်ထဲမှာပြောပြီးတော့ TV တို့ smartphone တို့ဒီ tablet computer တို့ကိုအချိန်ကြာကြည့်တဲ့အတွက်သူရဲ့ကိုလက်လှူရှာမှုဘိုင်းပေါ်မှာရေရှည်တရမှုဘလောက်ရှိလဲဆိုတာနောက်ထပ်လေ့လာဖို့ကိုလည်းအကြံပြုတယ်မဆီမမော
။သူတို့ရဲ့လေ့လာမှုကစင်ကာပူကကလေးတွေကိုလေ့လာခဲ့တာဆိုတော့အမေရိကန်အပါအဝင်ဒီအနောက်နိုင်ငံတွေကကလေးတွေနေတော့ကွာကောင်းကွာနိုင်ပါတယ်။ဒါပေမဲ့အမေရိကန်ကကလေးတွေရဲ့ screen time ကလည်းအဲ့ဒီထက်တော့နည်းမယ်မထင်ဘူးရှင့
်။ကျွမ်းကျင်သူတချို့ကတော့စင်ကာပူသူတေသီတွေရဲ့လေ့လာမှုထဲမှာ screen time ကြောင့်ကိုလက်လှူရှာမှုနည်းတဲ့ဆိုတာဓာတ်ရိုက်ဘလူးပတ်သက်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းဆက်ဆက်ပြမထားဘူးလို့လည်းထောက်ပြကြတာတွေ့ရပါတယ်။
TV တို့ဖုန်းတို့ကွန်ပျူတာတို့ပေါ်မှာအကြာကြီးအချိန်ဖြုန်းရင်အိတ်သင့်တဲ့အချိန်ပြည့်အောင်မအိတ်တာတို့အဝလွန်တာတို့ဖြစ်တယ်ဆိုတာကိုလက်ရှိရှိနေပြီးသားလေ့လာမှုတွေမှာလည်းတွေ့ထားပြီးသားပါဒါပေမဲ့အဲ့ဒီလေ့လာမှုတွေကတခြားကြောင်းနေတဲ့အရွယ်နဲ့ဆယ်ကျော်သက်ကလေးတွေကိုအာရုံစိုက်လုပ်ထားတဲ့လေ့လာမှုတွေဖြစ်နေတယ်အခုလိုမျိုး9နှစ်အောက်ကလေးတွေကိုအဓိကထားလုပ်တဲ့လေ့လာမှုမဟုတ်ဘူးရှင
် American John Hopkins တက္ကသိုလ်ကအများပြည်သူကျန်းမာရေးဆိုင်ရာပမုခတစ်ယောက်ကတော့clean area screen time အချိန်များလို့ရေရှည်တရားမှုတွေရှိတယ်ဆိုတာအတိအကျမပြောနိုင်သေးပါဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဆိုးကျိုးတွေရှိလာနိုင်တယ်ဆိုတာကိုတော့သိလာရပါတယ်တဲ့
။ screen time အချိန်လျှော့လို့ကလေးတွေရဲ့ကျန်းမာရေးတိုးတက်နိုင်တယ်ဆိုတာသက်သေပြဖို့လိုသေးတယ်လို့ကလေးဆရာဝန်တွေကလည်းပြောပါတယ်။ဒါပေမဲ့ clean area တောက်လျှောက်ဖွံ့ဖြိုးတဲ့အရွယ်မှာကျန်းမာရေးနဲ့ညီညွတ်တဲ့အပြုအမူတွေလုပ်ဖို့လေ့ကျင့်ပေးဖို့လိုတယ်ဆိုတာကိုတော့သူတို့ကပြောကြပါတယ
်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ American ကလေးဆရာဝန်များဆိုင်ရာအဖွဲ့ကတော့တနှစ်ကနေပြီးတော့၃နှစ်အရွယ်ကလေးတွေကိုတနှစ်တနားရီလောက်ပဲ screen time ပေးတယ်လို့အကြံပြုထားတယ်မဟုတ်လားဗျ။
2019ခုနှစ်ဧပြီလတုန်းက WHO ကထုတ်ပြန်တဲ့အကြံပြုချက်မှာဆိုရင်တနှစ်အောက်ကလေးတွေဆိုလို့ရှိရင် electronic screen တွေလုံးဝပေးမကြည့်သင့်ဘူးတဲ့။အသက်2နှစ်ကနေ4နှစ်ကြားကလေးတွေကိုတော့တနှစ်တနားရီထက်ကြာအောင်လို့ screen time မပေးသင့်ဘူးလို့လက်ညွန်ချက်ထဲမှာပြောထားတယ်ကိုသားညွန်ဦးရ။9နှစ်အောက်ကလေးတွေကိုတနေ့တနေ့ TV တွေကွန်ပျူတာတွေအကြာကြီးပေးမကြည့်ပဲ screen time ကိုနည်းနည်းပဲခွင့်ပြုရင်အရွယ်ရောက်လာတဲ့အခါမှာပို့ပြီးတော့ကျန်းမာတဲ့ကလေးတွေဖြစ်လာတယ်လို့ WHO ကပြောထားတယ်ရှင့
်။ဒါပေမဲ့လည်းအခုလိုမျိုးသူတို့က screen time short ယုံနဲ့မလုံလောက်ဘူး။ကျန်းမာရေးနဲ့ညီညွတ်တဲ့အလေးထားတွေရှိအောင်လို့ကိုယ်လက်လှူရှာမှုပို့လို့ရမယ်။အချိန်မှန်မှန်အိပ်ရမယ်လို့လည်းအကြံပြုပါရတယ်။ဒါတော့မှအရွယ်ရောက်တဲ့အခါမှာအဝလွန်တာမျိုးယောဂဝင်တာမျိုးတွေမဖြစ်မှာလို့ WHO ရဲ့အကြံပြုချက်မှာပြောထားတယ်မဆီမမော်ရဲ့
။ကလေးတွေဖွံ့ဖြိုးစားအရွယ်မှာဒီကျန်းမာရေးနဲ့ညီညွတ်အောင်လို့နေထိုင်လို့ရှိရင်ကျန်းမာရေးကောင်းအောင်အထောက်အကူဖြစ်တယ်လို့ WHO အကြီးအကဲTedros Adhanom Ghebreyesus ကကြေညာချက်ထဲမှာပြောထားတယ်မလားရှင်။တခုရှိတာက TV တို့ကွန်ပျူတာတို့ tablet computer တို့လက်ကင်ဖုန်းတို့သုံးတာ game ကစားတာတွေကကလေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုနဲ့ကျန်းမာရေးတစ်ခုလုံးအပေါ်ရေရိုရေရှည်တက်ရောက်မှုဘလောက်ရှိသလဲဆိုတာနဲ့ပတ်သက်တဲ့အချက်အလက်တွေကတော့တော်တော်လေးနည်းနေသေးတယ်ကိုသားညုံဦးရဲ့
။ကလေးဆရာဝန်များဆိုင်ရာစစ်သိပ်ပံကထုတ်ပြန်ထားတဲ့အကြံပြုချက်ကတော့တနှစ်ခွဲအောင်ကလေးတွေကိုဆွေမျိုးတွေနဲ့ video chatting လုပ်တာကလွယ်လို့လုံးဝ screen time ပဲပေးသင့်မှုတဲ့။တနှစ်ခွဲကနေပြီးတော့နှစ်နှစ်ကြာကလေးငယ်တွေကိုလည်းသူတို့အရွယ်အတွက်ရည်ရွယ်တဲ့ပညာပေးအစီအစဉ်ကောင်းကောင်းလေးကိုပဲပြသင့်နေတဲ့ အဲ့လိုမျိုးပြတာတဲ့အချိန်မှာလဲမိဘတွေအထင်းတွေကအတူကြည့်ပြီးတော့အစီအစဉ်ထဲမှာတင်နာတွေကိုလိုက်လုပ်ဖို့အကြံပြုတယ်။နောက်နှစ်နှစ်ကနေပြီးတော့၅နှစ်ကြာကလေးတွေကိုတော့တစ်နှစ်ကိုတစ်နာရီလောက်ပဲမိဘတွေကြည့်စေခြင်းနဲ့ပညာပေးအစီအစဉ်တွေကိုပြတင်ပါတယ်တဲ့
။ဟုတ်တယ်ရှင်ဒီနီးပညာတွေတိုးတက်နေတဲ့ခေတ်မှာကလေးကစားစရာတွေက digital နီးပညာနဲ့ပေါင်းပြီးတော့ကစားရတာမျိုးတွေဖြစ်လာပြီးဆိုတော့ screen time ကိုလုံးဝမပေးဖို့ဆိုတာမိဘတွေအတွက်ကလည်းခက်လာတယ်လေ။နောက်ကလေးအသက်အရွယ်ပေါ်လိုက်ပြီးတော့မှခန္ဓာကိုယ်ကျန်းမာအောင်အုံနောက်ဖွံ့ဖြိုးအောင်ရုပ်သံအစီအစဉ်တွေကလည်းရှိလာတော့မိဘတွေကလည်းပြကျင်ကြရရှင်။တခုရှိတာကတော့ကလေးငယ်လေးတွေကိုထိမ့်ရတက်တာအောင်လို့ TV ဖွင့်ပြထားတာမျိုးဖုန်းပေးသုံးထားတာမျိုးတွေတော့မလုပ်သင့်ဘူးပေါ့။အ
ဲ့ဒါကြောင့်လည်းပြရတဲ့ဆိုရင်တော့မှအကန့်အသတ်နဲ့ပြဖို့ကြွညင်သူတွေကအကြံပြုတာပေါ့ဗျာ။ဒီမွေးစားကနေပြီးတော့၅နှစ်အရွယ်အထိကလေးတွေကို TV တွေဖုန်းတွေပေးကြည့်မဲ့စာဖတ်ပြတာကအုံနောက်ဖွံ့ဖြိုးမှုအတွက်အများကြီးအထောက်အကူဖြစ်တယ်ဆိုတဲ့လ ీల တွေ့ရှိချက်တွေလည်းရှိတော့တက်နိုင်လို့ရှိရင်စာဖတ်ပြတဲ့အချိန်ကိုများများပို့ပြီးတာတော့အကောင်းဆုံးပေါ့ဗျာ
။၅နှစ်အထိအုံနောက်ဖွံ့ဖြိုးမှုကတိတ်မြန်တော့အဲ့ဒီအချိန်မှာသူတို့ရဲ့အုံနောက်လှုံ့ဆော်တုံ့ပြန်မှုပိုများလေ။ကျောင်းနေတဲ့အရွယ်ရောက်လို့ရှိရင်အကျိုးပိုများလေလို့ကလေးဆရာဝန်တွေကပြောထားကြပါတယ်။တစ်ချိန်တည်းမှာပဲဒီ၃နှစ်အရွယ်လောက်ကစပြီးတော့ကလေးငယ်တွေဟာ electronic ပစ္စည်းတွေ digital နည်းပညာတွေနဲ့ချိတ်ဆက်ထားတဲ့ကစားစရာတွေကိုကြိုက်ကြတယ်လို့ဈေးကွက်လေ့လာမှုတွေမှာလည်းတွေ့ထားတော့ကလေးတွေရဲ့အသိဉာဏ်ပိုင်းခန္ဓာကိုယ်ပိုင်းဖွံ့ဖြိုးမှုကိုအထောက်အကူဖြစ်တဲ့ digital ကစားစရာတွေသင်ထောက်ကူပစ္စည်းတွေကိုမိဘအုပ်ထိန်းသူတွေကရွေးချယ်ပေးတဲ့နယ်ထင်ပါတယ်ရှင်။